အခုတော့တောတာရှင်နေဆောင်မြော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်အောင်နဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာစနေနေ့ညတည်းရဲ့လေလံရှင်နေကန်အစီအစဉ်ကကျေဇူးပါတယ်ဒီနေ့ကျွန်တော်တို့ရှင်းနေမယ့်အကြောင်းအရာကတော့မီတာကပြီးတိုးကောက်လိုက်တဲ့ကိစ္စပါနှစ်စဉ်လိုပဲဒီတအားကပြီးအရှုံးပေါ်နေတာကြောင့်လည်းနောက်ဒီတအားမရဒီရဲ့ဒေတာတွေမှာလျှက်စင်းပြီးရအောင်လို့ဆိုပြီးတော့ဒီလျှက်စင်းတဲ့ဆိုင်ဝန်ကြီးဌာနကအခုလိုဒီတအားကပြီးတိုးကောက်လိုက်တာပါဆိုတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ပြည်နိုင်ရှင်းနေမယ့်သူတွေကတော့ရန်ကုန်စောင့်ကြည့်အဖွဲ့တီထောင်သူဒေါနီမျိုးတင်းဒီနေ့ကနိုင်ငံရေးသတင်းကြောင်အေဒီတာချုပ်ကုသစင်နောက်ဒီဖြူစင်မြစ်တာပုဂ္ဂလိကဆိုင်ရုံလုပ်ငန်းရှင်ကိုကျော်ကျော်ဝင်းတို့ဖြစ်ပါတယ်။ဆိုတော့တခြားဝင်ရောက်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်။အခုအရင်ဆုံးတော့ဆရာမဒေါ်ညိုညိုတင်းအနေနဲ့ပေါ့လေ။ဒီမြက်စစ်တပ်အားကတိုးကောက်တဲ့ပေါ်သဘောထားလေးအချင်းချင်းအရင်ဆုံးစပြီးတော့ပြပြပြောလား။
ဟုတ်ကဲ့ဆရာမတော့လေဒီမီတာကားတွေတိုးလိုက်တဲ့ကိစ္စဟာပေါ့နော်ဟိုတမန်ကြည့်လို့ရှိရင်တော့အာပုံမှန်ပေါ့ပုံမှန်တချို့ရပြောကြတယ်ကျွန်တော်တပေါင်းလောက်ပဲဟိုပူသေးရမှာပါဆိုပြီးတော့ပြောတယ်ပေါ့နော်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်မကဒါအမတန်ကိုပေါ့နော်တက်ရောက်မှုကြီးတယ်ဆိုတော့ပြောပြချင်တာပေါ့လေအဲ့တော့မိသားစုတစ်စုဟာတလကိုတပေါင်းလောက်ပဲပူသေးရရင်တော့မှအဲ့ဒီတပေါင်းဆိုတဲ့ပတ်စံကကျွန်တော်တို့၅နှစ်ဆိုလို့ရှိရင်6သိန်းဖြစ်ပါမယ်အဲ့တော့6သိန်းဆိုလို့ရှိရင်ဒါအခြေခံရေကုန်မြို့မှာဆိုအခြေခံလူတန်းစားတစ်ယောက်အတွက်ကတစ်နှစ်သာချင်းစီနေနေရတယ်ပေါ့အဲ့တော့တစ်လောက်တစ်ပေါင်းလေးကိုပေးရရင်တော့မှာပေါ့နော်ကျမတို့ကဒါဆင်းရဲသားတစ်ယောက်ရဲ့ဟိုတစ်နှစ်သာချင်းလို့ကိုဟိုကောက်ရှူလိုက်တယ်ပေါ့ပုတ်ထုတ်လိုက်တယ်လို့ဖြစ်သွားတာပေါ့နော်ဒါတစ်ပေါင်းလေးပေးရရင်ပေါ့နော်အဲ့တော့အခုတက်တဲ့လုံးကပေါ့နော်ဒါကျမအကျဉ်းချုပ်ပြီးပြောမယ်ဆိုလို့ရှိရင်ဒါကတစ်ပေါင်းလေးပေးရမှာမဟုတ်ဘူးပေါ့နောက်ပြီးတော့ဒီနေရာမှာပေါ့များများသုံးတဲ့လူကများများပေးရမယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါလည်းဟုတ်မလို့ပေါ့နော်ကျွန်တော်တို့တေချာပြန်လေးလာကြည့်တဲ့အခါမှာနည်းနည်းသုံးတဲ့လူကပို့ပေးရမှာဖြစ်နေတယ်ပေါ့ဒီမှာ unit 100လောက်ပေးသုံးလို့ဆိုရင်တော့ဟုတ်တယ်2500လောက်ပဲပေးရတယ်ပေါ့နော်ဒါနဲ့ပုံမှန်မိသားစုတစ်စုက unit 300 unit 500အဲ့ဒါတုံးတာပေါ့နော်အဲ့တော့ unit 300ဆိုလို့ရှိရင်ဒီမှာတို့အကောင်8000ပို့ပေးရမယ် unit 500ဆိုလို့ရှိရင်3000ပို့ပေးရမယ်အဲ့တော့တနာကိုကျမတို့ကပို့ပေးရမယ်စီကဆိုတော့တပေါင်းရဲ့ဆိုတာမဟုတ်ဘူးပေါ့နော်ပုံမှန်မိသားစုတစ်စုက18000နဲ့ဒီမဟုတ်3000ပို့ပေးရမယ်ပေါ့ဒါနဲ့ပေါ့နော်ဥပမာလုပ်ငန်းရှင်တွေဥမာဖြင့် unit 1000လုံးနေဆိုရင်သူက4000နဲ့ပို့ပေးရမယ် unit 5000လုံးလို့ရှင်သူက2000နဲ့ပို့ပေးရမယ်ဒါကြောင့်မလို့ပေါ့နော်အခုပြောပြောနေကြတယ်ပေါ့နော်ဒါ lobby တွေပြောပြောနေကြတယ်ဟာစားတယ်ဆိုတော့ကျွန်မပြောတာပြောချင်တာပေါ့နော် unit တွေတို့နည်းနည်းသုံးလို့သူကပို့ပေးရမှာဖြစ်ပြီးတော့များများသုံးလို့သူကဒီနေ့ပို့ပေးရမှာဖြစ်တယ်ပေါ့နော်ဒါကြောင့်မလို့အခုပြောနေကြတာတွေတွက်နေကြတာတွေကမှားတယ်လို့ကျွန်မကလေဟိုများတော့ဖြစ်ပေါ့နော်အဲဟိုအစိုးရကိုကာကွယ်ပြီးတော့ပြောဆိုနေကြတဲ့ဟာတွေကဒါအထင်ကြီးမှားပြီးပြောနေတာဖြစ်တယ်လို့ကျွန်မပြောချင်တယ်ဒီဆိုကတည်းကတည်ရသားပြည်သူလူထုအတွက်ကိုအမတန်မှဟိုပေါ့တက်ရောက်မှုကြီးတဲ့ဒါဆုံးဖြတ်ချက်ဖြစ်တယ်တလတပေါင်းလေးပို့ပေးရရင်တော့မှကျွန်မတို့ခလေးအယောက်350ရဲ့ပေါ့နော်ဒါစအုပ်ဖို့ပေါ့တနစ်စာစာအုပ်ခုနဲ့ညီရတဲ့ပုံစံဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ပါဆရာမ
လို့ဒါတော့မလုပ်သင့်တာမလုပ်သင့်တဲ့ကိစ္စဖြစ်တယ်လို့ကျွန်မပြောချင်တယ်ပေါ့နော
်ဟုတ်ကဲ့ပါဟုတ်ကဲ့အခုတစ်ခါအလှည့်ပေးချင်တာကတော့ဒီကိုတက်ကျင်မှာကိုတက်ကျင်ရဲ့သဘောထားကိုသိပြပါစေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ပြောချင်တာအချက်30ရှိပါသေးပြီဒါကပုံနည်းနဲ့ကိစ္စနဲ့ပေါ့နောက်ဆုံးပြောချင်တာကတော့ဒီအစိုးရနဲ့ကိစ္စဆိုင်တဲ့ကိစ္စပေါ့ဒီလိုမျိုးဒီအချိန်ခါပေါ့နော်နောက်ဆုံးရေခုပဲလင်းထားတဲ့အချိန်မှာအစိုးရအနေနဲ့ဒီလိုဖြစ်တဲ့ဒါ political suicide တွေကြောင့်ရင်းယူဆပါတယ်ဒါမဟုတ်တဲ့အချိန်မှာဒီအချိန်မှာမလုပ်တဲ့မှာဒါကပမာဝန်အချက်ပါဒီချက်ကတော့ဆွေးနွေးနေတာမျိုးရှိတဲ့ကိစ္စပေါ့ဒီစာကိုဟိုပြည်သူကိုယ်စားလှယ်ရှိတဲ့ပြည်သူ့တော်မှာဆွေးနွေးမှုမရှိဘဲနဲ့အစိုးရအနေပြီးတော့ဒီအာဏာရှင်ဆန်ဆန်မျိုးဆိုလိုမျိုးဆုံးဖြတ်ချပြီးဒီလိုထုတ်ပြန်တာဟာလေဒါမျိုးလူစီစဉ်စဉ်နဲ့စဉ်းစားနေဆိုလို့ရှိရင်တော့မသိပေါ်ဘူးထင်ပါတယ်နောက်တစ်ခုကတော့ဟိုနောက်တစ်ခုကဘာလဲဆိုတော့ကျွန်တော်ဒီကျောင်းနိုင်ငံမှာကတက်တာကအလုပ်လုပ်နေတဲ့လူကအရင်တက်လာတယ်ဒီချိန်မှာနိုင်ငံတကာမြန်မာမျိုးတွေရှိဘူးနောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်ဒုက္ခနာတာပုံသားတွေကလည်းအခုချိန်မှာမတိမနေနဲ့တကယ်တော့တည်ကြီးရေတော့ရှိရလေတော့ဆော့ဆက်ရတဲ့အချိန်တွေလည်းမဟုတ်ပါဘူးဆိုတော့ဒီချိန်ကြီးမှာကျေးဇူးဘုန်းတော်ဘုရားရှင်အခြေခံလူရန်းသားရေဘုန်းတော်ဘုရားဖြစ်စီနဲ့နောက်လည်းလည်းတန်းသားတူရန်းကြီးလူရန်းသားကြီးဘုန်းတော်ဘုရားဖြစ်စီနဲ့ဒုစုဆက်ချက်က ဟုတ်ရှင်မထပ်ဘူးဆိုတော့ယူစားပါတယ်နော
်ဟုတ်ကဲ့ပါဟုတ်ကဲ့ကျေးဇူးတင်ကျေးဇူးပါဆိုတော့နောက်တစ်ယောက်ကတော့ဒီလုပ်ငန်းရှင်တူပါကိုကျော်ကျော်ဝင်းပါကိုကျော်ကျော်ဝင်းရဲ့အနေနဲ့ဟိုဗာမင်းပြောချင်ပါလေခင်ဗျာ
ပါဟုတ်ကျွန်တော်ကိုကျော်ကျော်ဝင်းပါလုပ်ငန်းရှင်နေနဲ့ပြောရင်ကျွန်တော်လုပ်ငန်းရှင်နေနဲ့တော့ဟိုကျွန်တော်ကဒီနေ့မီးသွားတဲ့အတွက်ကျွန်တော်ဒီကြော်သုံးပြရတယ်။ဒီကြော်သုံးတော့နိုင်ငံတော်လည်းစနစ်ကိုသိရပြီးကျန်အောင်ဆုံးဖြတ်တယ်ပြောရဲ။ကျွန်တော်ကတော့နေဒီသုံးလားကိုလည်းလက်ခံတဲ့ပါပဲ။တခြားလက်ခံတဲ့ပါလဲဆိုကျွန်တော်ဒီကနေ့သွားမှဆိုရင်ကျွန်တော်လုပ်ငန်းတွေလည်းမဆိုင်ဘူးဆိုရင်အားကြောင့်နောက်တစ်ချက်ကသူတို့ပြောရရှိပါရဲ့ရှိကဒီ data ကနေလို့ကြည့်ဦးဆိုကျွန်တော်ကြည့်ရတယ်မှာတစ်ခုကြည့်ရတယ်မှာမင်းနဲ့ဒီနည်းနည်းနဲ့ကြည့်ရတယ်မှာတို့ကအလင်းအောင်တက်ပြီးတုံးနေရညာချင်းလိုက်မယ်အဲ့ဒီလိုပုံပိတ်နေတယ်ဆိုကြတို့တုံးနေရင်တော့ညာတော့ရင်ဆရာယူနေတယ်ပုံတုံးတို့ဒီကစီတာလဲလက်တန်းသားတွေပေါ့နော်ဆရာကတုံးမယ်ပါညာဆိုတော့တို့ကယူနေ300လောက်ဆိုသွားတယ်ဆိုကြတော့ခုယူနေကျွန်တော်ဒီအခုဒီလိုပဲဒီနေ့ဆက်နေစိုးလိုက်တယ်ဆက်နေစိုးလိုက်တဲ့ခါမှာဗာပြစ်သွားလဲဆိုလက်တန်းစားပေါ်နဲ့လူလက်တန်းစားကတော့ပုံမှန်တဲ့သူတို့2000ကျော်လောက်တက်သွားလဲ3000ကျော်လောက် 3000 ကျော်လောက်2000ကျော် 2000 တက်တော့ 5000 လောက်တော့ကျားလိုက်အဲ့ဒါလေသူသင်္ကန်းချူတာပြီး3000ရနိုင်လို့လုပ်ငန်းရှင်တွေကပြောရင်တော့ကျွန်တော်တို့ကဒီတဲ့ဆန်တော့သူတို့ကသူ့အကိုပြောနေတာလက်စစ်ကြီးကြီးတင်းကြီးဒီကနေ့ဒီနေ့ရရစင်လေ။ဟိုဆရာမဲရှင်ဆိုလေတိတိကျကျပြည့်စုံတယ်။အဲ့ဒါမျိုးဆိုလေဒီကွာလေလက်ခံပါမယ်။ဒီနေ့လက်ခံပါ။တိတိကျကျပေါ့နော်ဆရာလက်စစ်ဆိုတာတကယ်ဒီကွာဒီတိတိကျကျရည်ရွယ်ဆိုတာဒီကွာနေပြင်နေဦးပြ။လက်စစ်ကပြရတာဒီကွာနေပြင်နေလေ။ဟိုအကြောင်းမျိုးကြောင့်ပြည့်မယ်ဆိုလေတိတိကျကျသတင်းလေးထုတ်ပြန်ပြီ။အဲ့လိုထုတ်ပြန်ပြရလို့ဆိုလေဒီကွာလက်ခံပါ
။ဟုတ်ကဲ
့။လက်ခံပါအဲ့ဒါသူတို့ဘယ်စီဘယ်စီပြည့်မယ်ဆိုတာဒီကွာဟုတ်ကဲ့ဒီတော့ action မှာဆိုရင်သူတို့မတုံးနိုင်နေမှာ action အစီအစဉ်ကောင်းကြမယ်အဲ့ဒါအဲ့လိုမျိုးကတော့ကျွန်တော်ကတော့နဘာဘာသူ့စစ်သားနိုင်ငံထဲတော့သူ့ပြေးတော့တော့နည်းနည်းမြင့်သွားပါဗျာမြင့်သွားတော့အဲ့ဒါဆိုတော့ကျွန်တော်မြင်လက်ပါဘူ
းဟုတ်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အစိုးရကတော့ပေါ်ဒီလက်ရှိမှာအိမ်တော်စု44ရာခိုင်နှုန်းနဲ့ကြီးရတယ်ပေါ့လေအဲ့ဒါကြောင့်မလို့နောက်ဒီ55ရာခိုင်နှုန်း85နောက်2030လောက်မှာဆိုလို့ရှိရင်ဒီအားလုံးနီးပေးနိုင်ဖို့ဆိုပြီးတော့ရည်မှန်းထားတယ်ဆိုပါတယ်ဆိုတော့ဒီလိုဒီအခုလိုမျိုးမီတာကတွေတိုးောက်တာဟာအခုလိုမီမီယာတွေပြည်သူတွေအတွက်ကောသတင်းကောင်းလားဆိုတော့နောက်အခုဒီကျွန်တော်တို့တရုတ်နေတိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်ဆိုတော့ပထမဦးဆုံးဆွေးနွေးပေးမဲ့ဆွေးနွေးပေးစီလို့တဲ့သူကတော့ကိုချင်းမြင့်ပါကိုချင်းမြင့်ပြောလို့ရပါခင်ဗျဟုတ်ကဲ့
ကျွန်တော်တို့ဆိုဒီနိုင်ငံတော်ကဒီကျွန်တော်တို့မြင့်စစ်မီးကြီးတွေကိုတိုးမြှောက်မယ်ဆိုတော့ကျွန်တော်တို့သဘောတူလက်ခံပါတယ်ဘာလို့လဲဆိုတော့ဒီတနေ့ကိုအရှုံးမြောက်များစွာပေါ်နေတယ်ဆိုတဲ့ပတ်စံတွေဟာပြည်သူပတ်စံတွေဆိုတော့ဒီပြည်သူအလုံးနဲ့ဆိုင်တဲ့ပတ်စံတွေဟာဆက်စစ်ကြီးယူရတဲ့လူ50ရာခိုင်နှုန်းလောက်တာလင်းသူကဟိုကျွန်တော်တို့သာသာထူးထူးခံစားနေပြီးတော့ဆက်စစ်ယူနိုင်တဲ့50ရာခိုင်နှုန်းတော့ဒီကဆက်ပတ်စံတွေဟာသုံးနေရတဲ့သဘောဖြစ်တယ်တစ်ခါတက်ကနင့်လာနေတဲ့သဘောဒီနေ့ကတည်းကလည်းကျွန်တော်အရှုံးမခံနိုင်တဲ့ဟောက်တဲ့နယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကိုစင်မင်းအောင်ဟိုပေါင်းမြို့နယ်ကြောက်ကရွာအဝင်ရောက်ဆွေးနွေးလို့ရပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ရွာဒီမှာဆိုရင်လေဒီကမ္ဘာတိုင်းနဲ့ကမ္ဘာတိုင်းနဲ့ပြည်내ဥတီဌာနပေါင်းပြီးတော့လုပ်တဲ့ဒီ PPC စီမံကိန်းဆိုတာရှိကြကြအဲ့ဒီစီမံကိန်းနေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီမိတိုင်းတွေကိုအများကြီးထောင်ရတယ်ခင်ဗျာမိတိုင်းတွေကို2030မှာတနိုင်ငံလုံးမိလေးရေးဆိုပြီးအစိုးရလုပ်ထားတာရှိတယ်ဆိုဒီအမျိုးမြင်နေနေပေါ့နော်အဲ့ဒါမိတိုင်းတွေကွန်ကရစ်တိုင်းတွေထောင်ရတာတွေရှိတယ်ခင်ဗျာဒီဟာတွေကိုကျွန်တော်အခုဓာတ်တို့ဓာတ်စာတွေတို့အောက်မဲ့ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒါတွေကတကယ်ဟွာလုပ်ရင်တော့ဖြစ်တယ်လေလို့ထင်ပါတယ်ဒါပေမဲ့ကျွန်တော်အခုမိတိလာမှာရောက်နေတော့မိတိလာမှာမီးခဏခဏဖြစ်တယ်ဗျ9နာရီလောက်ဆိုရင်ညဆိုရင်အဲ့ညနေအခုမနက်ခါပေါ့နော်မနက်ခါ9နာရီလောက်ဆိုရင်အနည်းငယ်ဖြစ်တယ်ကျွန်တော်တို့2030မှာတနိုင်ငံလုံးမီးလေးဟွာဖြစ်သေးဖြစ်နိုင်မှာမလားလို့ဒါပေမဲ့ဟုတ်ကဲ့တကယ်တော့ကောက်တဲ့စကားလေးနဲ့ပတ်သက်ပြီးပေါ့နော်။ဟိုကလည်းတော့တန်တရားတော့ဖြစ်နေကြရဲ့
။ဟုတ်ကဲ့ဟုတ်ကဲ့အဲဟိုကိုမျိုးစုရေလည်း line ပေါ်မှာရောက်နေပါပြီ။ကိုမျိုးစုဝင်ရောက်ဆွေးနွေးပြပါခင်ဗျာ
။အဲ့တော့ကျွန်တော်အဓိကပြောချင်တာကတော့ဗျာ။အခုလိုဒီ 10 မီတာကနေတက်တာဟိုတော့ကျွန်တော်အနေနဲ့တော့အကောင့်ပြင်ပါလေ ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒါပေမဲ့တစ်ခုပြောစရာရှိတာကကျွန်တော်တို့မြန်မာနိုင်ငံမှာစေစရာသုံးဆွဲနေတဲ့ပြည်သူတွေဘက်ကအဲ့တော့ကြည့်ပြီးတော့အရင်ပြောမယ်ဆိုရင်ကျွန်တော်တို့ဒီစေစစ်တာကတက်တောက်ဖို့ကြောင့်ဖြစ်လာတဲ့ဆိုးကျိုးတွေကကျွန်တော်တို့အများကြီးရှိတယ်ပေါ့ဗျဥပမာမီးစက်၃လားဒါကပြောရင်တော့ဒါတွေကချက်ပြောရင်တော့အများကြီးပဲနောက်တစ်ခုကကျွန်တော်တို့နိုင်ငံမှာလျှက်စစ်ဓာတ်အမတည်ငြိမ်တဲ့အတွက်ပေါ့ဗျာဥပမာတော့မီးအမင်းစက်တွေတော့ရတယ်စစ်ပကတ်တွေတော့ရတယ်ဟုတ်လားဒီလိုမလို့အပ်တဲ့ပုံစံကြီးတွေရှိတယ်အဲ့တော့မိသားစုမြင့်တယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့ဟုတ်လားဒီစစ်စစ်မီးအမပြတ်တော့ဖို့ခုနကဒီမှာရှေ့မှာဆရာကြီးဆွေးနွေးသွားတယ်လို့ပေါ့ဒီပြတ်တော့မယ်ဆိုရင်လည်းကြိုတင်ပြီးတော့အတိအကျကျွန်တော်တို့ပြည်သူတွေကိုအကြောင်းကြားဖို့နောက်တစ်ခုကဒီတရားစစ်တာတည်ငြိမ်ဖို့ဟုတ်လားဘယ်နိုင်ငံမှာမှကျွန်တော်ရောက်ဖူးတဲ့နိုင်ငံတွေမှာခုနပြောသလိုမြန်မာမျိုးစက်တွေစစ်ပကတ်တွေဆိုတာတုံးတယ်ဆိုတာမရှိဘူးဒီလိုပုံကြမ်းစိတ်တွေကိုကျွန်တော်တို့ဟုတ်လားမလိုအပ်တဲ့ဟာတွေကိုကျွန်တော်တို့ပြည်သူတွေဘက်ကတုံးပြမလိုတော့ဘူးဆိုရင်ခုနကကျွန်တော်တို့ဒါတို့တို့ကောက်တဲ့ဗီတာကားတွေအပေါ်မှာကျွန်တော်တို့ပုံဆွဲရတဲ့ဒီလူလာတဲ့ပစ္စည်းတွေအတွက်ကျွန်တော်တို့ကာဗာဖြစ်နိုင်တယ်လို့တော့ကျွန်တော်တို့ကမြင်နေ။နောက်အခုကကျွန်တော်ရှင်းမဆရာတယောက်ပြောတာနဲ့လည်းကျွန်တော်သဘောတူပါတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာအခုတရားစစ်တာပုံဆွဲတဲ့ဟာက45ရာခိုင်နှုန်းလောက်ရှိတယ်ဗျာ။မီဒီယာရဲ့ပြည်သူက55ရာခိုင်နှုန်းလောက်ရှိတယ်။အဲ့တော့ဒီ55ရာခိုင်နှုန်းတုံးဖို့အတွက်နိုင်ငံတော်ရဲ့ဘတ်ဂျက်ကနေပြီးတော့ subsidy လိုရတယ်ဆိုတဲ့အခါမှာနိုင်ငံတော်ရဲ့ဘတ်ဂျက်ဆိုတာကအားလုံးနဲ့ဆိုင်တဲ့ဘတ်ဂျက်ဗျာ။အဲ့တော့ဒီမီးရတဲ့လူတွေအတွက်အဲအလားဒီနိုင်ငံတော်ဘတ်ဂျက်က subsidy လုပ်တဲ့ကိစ္စကြီးဟဟလားကျန်တဲ့လူတွေအတွက်ကမျက်နှာဖို့ဖြစ်တယ်အဲ့တော့ဒီဟာကိုစန့်ကျင်တဲ့လူတွေအတွက်တဲ့ဒီကိစ္စကိုကျွန်တော်တို့ကစဉ်းစားဖို့လိုတယ်လို့ကျွန်တော်ထင်တယ်နောက်တစ်ခုကကျွန်တော်နေပြီးတော့ဒီမီတာကတက်တဲ့ကိစ္စနဲ့နောက်တစ်ချက်ပြောချင်တာကကျွန်တော်တော့အကောင်းမြင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့မီတာကတက်လာလို့ရှိရင်အလုံးကနေပြီးတော့အတုံးဆွဲတွေရွှေတာကြတော့တယ်ဟုတ်လားဥပမာဆိုပါစို့ဗျာ LED တွေပို့သုံးလာမယ်ဟုတ်လားအာပါဝါဆေးဆေးဗီတွေပို့သုံးလာမယ်အဲ့ဒီတော့ကျွန်တော်တို့ဒီအင်းမီယာသုံးဆွဲမှုတွေကျလာမယ်ကျလာတဲ့အခါခုနကပြောသလိုကျန်တဲ့မသုံးဆွဲရတဲ့ဒူတွေလက်ထက်ဝင်ဆေးဆေးဗီတွေရောက်လို့ကျွန်တော်တော့ဒီအဆုံးမြင်ပါတယ်ဒါနဲ့ပတ်သက်ကျွန်တော်တော့လည်းဆွေးနွေးပြင်ပါလ
ားโอเคကျေးဇူးပါခင်ဗျာဝင်ရောက်ဆွေးနွေးပေးကြတဲ့ဒူတွေကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာဆိုတော့ဒီလောလောဆယ်မှာပေါ့လေဒီတစ်နှစ်ကိုဘီလီယံ6လောက်ဒီရှုံးနေတာကြောင့်ပေါ့ဒီရှုံးကိုတင်ပြီးအောင်ဟိုအခုလို့တောက်တာဆိုပြီးတော့ဒါအစိုးရပြောပါတယ်ဒါနဲ့လည်းဒီပြည်သူတွေရပါတော့ဆိုတော့ဒီမီတာခိုးတုံးတဲ့ကိစ္စတွေနောက်ဒီမီတာ box တွေကိုတက်တန်ထိတ်မှဟိုတင်ထားတဲ့အခါကျတော့ဟိုမီတာလာဖတ်တဲ့သူကလည်းဟိုအမှန်ဖတ်သွားလားအမှန်ဖတ်မသွားဘူးလားဆိုတာကိုလည်းဘယ်သူမှမသိနိုင်ဘူးနောက်တစ်ခုကဒီတောက်ဆုံး unit တွေပေါ့လေစနစ်တကျမထင်းသိမ်းနိုင်တဲ့အတွက်ဒီတောက်ဆုံး unit တွေကိစ္စကြီးလည်းရှိရဲဆိုတော့ဒါတွေကိုအလေအနက်မဖြစ်အောင်လုပ်ပေးဖို့လိုမယ်ဆိုပြီးတော့လည်းပြောတာမျိုးတွေရှိပါတယ်ဆိုတော့ဒီအစိုးရဘာကြောင့်မီတာကားတွေကိုတိုးကောက်ဖို့တိုးကောက်တယ်ဆိုပြီးတော့ပြောတဲ့အခါမှာအဓိကကတော့ငွေရှုံးနေတာကြောင့်နောက်တစ်ခုကလူတွေအားလုံးကိုမီးပေးနိုင်မှုအတွက်အခုလိုလုပ်တာလို့ပြောတယ်ဆိုတော့အစိုးရဘက်ကဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ကြာတော့တိတိကျကျဟိုပြောတော့တာမျိုးကျွန်တော်တို့မကြားပါဘူးဆိုတော့ဒီအစိုးရရဲ့ဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ဘယ်လောက်အထိတိတိကျကျလုပ်ပေးဖို့လိုအပ်မယ်လို့ထင်ပါလဲအာဒေါ်ဂျီဟိုဒေါ်ဂျီတို့ပြည့်ပြည့်ပြပြပါခင်ဗျာ
အော်ကျမလေးဒီဒီဒီကလော့ရဲ့ဝန်ကြီးနဲ့ဒီလက်ဆက်ဝန်ကြီးနဲ့အင်တာဗျူးတစ်ခုဖတ်လိုက်ရတယ်ပေါ့နော်အဲ့တော့ဝန်ကြီးကခုနကကိစ္စလေးပေါ့နော်ဒါမေးတာပေါ့မေးခံတာပေါ့ဒါဝန်ဆောင်မှုတိုင်းမှာဘယ်လိုတောင်းရင်လဲထအားမပြတ်ကိုတောင်းရင်လားဝန်ဆောင်မှုတွေဒီထက်ကောင်းလာမှာလားဆိုတော့သူကရှင်းရှင်းနဲ့ပြေသွားတယ်ဒါရီအလုံးအမမခံနိုင်ပါဘူးတဲ့ဆိုပြီးကြက်တာတယ်ပြောတော့ပေါ့နော်အဲ့တော့ဟိုကျမတို့ပြောချင်တာကဒီ55ရာခိုင်နှုန်းကိုဒီလိုတိုးတက်လိုက်ခြင်းအားဖြင့်55ရာခိုင်နှုန်းကဒီလေးလာမယ်လို့ဘယ်သူကမှအာမမခံထားတော့အာမခံချက်ကျမတို့တဆုံးတရားအခုတည်းအဆုံးရစီရမရသေးပါဘူးတကယ်လို့ဒီလိုမျိုး55ရာခိုင်နှုန်းကိုတိုးတက်လို့55ရာခိုင်နှုန်းကိုမီးရလာမယ်ဆိုလို့ရှိရင်ဒီ55ရာခိုင်နှုန်းကတော့ပြောမှာပဲကျမခင်ဗျာအတိမမပြောသေးတော့မနေဘူးပေါ့နော်ဒါရိုက်ပဲထက်တာကအစိုးရစီကကျမတို့အခုထက်ဒီအဲ့အာမခံချက်မရဘူးပေါ့နော်အဲ့တော့ကျမဒါနဲ့ပတ်သက်ပြီးပြီးခဲ့တဲ့လွှတ်တော်တက်တန်းလုံးလားပေါ့နော်ကျမအကြောင်းကိုပြန်ပြောချင်တယ်ဒါဆက်ဆက်ရေးပါတီပေါ့နော်ဒါဒီထိုင်ချိုးလက်ထက်မှာ2017လောက်မှာဒီလိုပဲပြောခဲ့တဲ့ဆက်စည်းဌာနဒီလိုပဲသူတို့အရှုံးကြီးပေါ်နေတဲ့ဘီလီယံ300လောက်စိုက်နေရတယ်ဒါကြောင့်မလို့တိုးကောက်မှဖြစ်မယ်ဆိုလွှတ်တော်ကတော့မတူခဲ့ဘူးလွှတ်တော်ကဘာကိုထောက်ပြခဲ့လဲဆိုတော့ပျောက်ဆုံးဒီနေ့ဒီအဲ့ဒီအချိန်ကပြည်သူ့ဆက်စပ်တွေကြောက်လိုက်တဲ့အခါမှာခုနလိုပေါ့နော်ဒါအရင်ကကလေးနဲ့ပေါင်းပြီးလုပ်တာကြီးပေါ့နော်ဒါအစိုးရတိုင်းတန်းလေးမှာဒါဒီလင်းရန်တုံးကြီးထားတာကြီးပေါ့နော်အဲ့တော့တနင်္ဂနွေနေ့မှာအဲ့ဒီလိုပေါ့နော်ခိုးတုံးတဲ့လူတွေအဲ့တချို့ရှိနေကြတယ်ဒါအဲ့ဒီ ပမာဏဟာကြောက်ဆုံးရှင်ရဲ့ပမာဏကအဲ့ဒီအချိန်တော့80ရာခိုင်နှုန်းရှိနေခဲ့တယ်။အဲ့တော့အဲ့ဒီ80ရာခိုင်နှုန်းကိုဘယ်လိုခံနိုင်လဲ။ဒီလိုရှာဆွေးနွေးကြပေါ့ပေါ့နော်။လုံနိုင်တဲ့အမြင်ထားဒီနေ့ဖြစ်မှာဆိုလို့ရှိရင်ရောက်ပြီလားပေါ့နော်။ပြီးခဲ့တဲ့ကျွန်တော်တို့ငါးနှစ်ကိုပြန်ကြည့်လိုက်တော့ဒီနေ့ရှိရင်းဌာနကအဲ့ဒီကြောက်ဆုံးရှင်ရဲ့ဒီပမာဏနိုင်နိုင်နေတန်ကြွနိုင်တာမရှိပဲလေပေါ့နော်။အလွယ်တကူပဲကိုယ်ဆက်နေရတဲ့ပတ်စံကိုဒီလိုလိုတိုးပေးစစ်ရေးဆိုပြီးတော့လူမှုစီကအလွယ်တကူဆက်ပြီးတိုးထီလိုက်တဲ့စဉ်းစားချက်ကိုတော့ကျမကလေဘလို့မှလေဟိုအံ့ဩရတာပေါ့နော်အံ့ဩရတယ်။အာတို့တွေဒီဘက်မှာပေးရတယ်အဲ့ဒီပတ်စံပေးရတဲ့ပတ်စံကတော့လူတွေဆက်ယူလိုက်နေဆိုတဲ့စဉ်းစားချက်ကအုတ်ချုပ်သူဟိုပေါ့နော်ဟိုထက်မြက်တဲ့အုတ်ချုပ်သူဆိုလို့ရှိရင်ဒါမျိုးမစဉ်းစားသင့်ဘူးပေါ့နော်ကျမကဒီလိုမျိုးပြောချင်တယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ဒါဒီခိုင်ကျိုးလက်ထက်မှာတောင်မှမလုပ်ရသေးတဲ့ကိစ္စကိုအခုပြည်သူအစိုးရဖြစ်တဲ့အချိန်မှာပေါ့နော်။ဒါကြောင့်အခြေခံလူတိုင်းစားကိုကြီးကြီးကျယ်ကျယ်ဖြိခိုင်းနေပေါ့နော်။ကိစ္စကိုလုံးဝတာလေပေါ့နော်။ကျွန်တော်ဘယ်လိုမှဟိုနားဟိုနားမလည်နိုင်ဘူးပေါ့နော
်။ဟုတ်ကဲ့ဒါအပြင်ပေါ့လေ။အဲဒီမိသားကကိစ္စနဲ့ပတ်သက်ပြီးတော့ဧပြီလကုန်ပိုင်းကကျင်းပတဲ့ဒီပြည်အောင်စုလွတ်တော်အစည်းအဝေးမှာပေါ့။ကျက်စင်းနဲ့ဆိုင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ရတော့သူတို့ဝန်ကြီးဌာနရဲ့ဝန်ဆောင်မှုတွေကတော့ကမ္ဘာနိုင်ငံကြီးတွေထက်တောင်မှတာလွန်နေရဆိုပြီးတော့ဒီဖြည့်ဆင်းချက်ပေးပါတယ်ဆိုတော့နောက်ဆုံးကြည့်ပါခင်ဗျာ
ဆိုင်နိုင်ငံတွေမှာဆက်စစ်တာမပြတ်တော့ဘူးဆိုတာမဟုတ်ပါဘူးစင်ကာပူနိုင်ငံမှာဆက်စစ်တာပြတ်တော့သွားတဲ့အချိန်မှာကျွန်တော်တို့လူနိုင်ငံပိုင်းအောင်ပြန်ပြရပဲနဲ့ရက်ကောင်ကြာပါတယ်အမေရိကန်နိုင်ငံမှာဒါပြတ်တော့သွားတဲ့အချိန်မှာနှစ်ပတ်ကြာပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံမှာဆက်စစ်တာပြတ်တော့မှုဖြစ်ပေါ်တဲ့အချိန်မှာရည်ရည်ရင့်ဆိုတရက်တွင်းမှာနိုင်ငံပိုင်းနဲ့နာ3နာရီပဲပြန်ရတဲ့အောင်ကျွန်တော်ကြိုးပမ်းဆောင်ရွက်နိုင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့စင်ကာပူမှာတော့ဟိုကျွန်တော်လည်းမပြောတတ်ဘူးပေါ့လေဆိုတော့အမေရိကန်မှာတော့ကျွန်တော်တို့နေခဲ့တဲ့တက္ကသိုလ်ချောက်မှာအဲခုနလိုသဘာဝဘေးအနေရဖြစ်တဲ့ဒီနှင်းမုန်တိုင်းနောက်ဒီမိုးကြိုးမုန်တိုင်းနောက်ဒီတောမီးလောင်နဲ့ဒေသတစ်ခုမှာတော့ဒါလူတွေအများပြားထောင်နဲ့ထောင်တောင်းချီပြီးတော့ဒုက္ခရောက်ကြတယ်အဲ့လိုအချိန်ညမျိုးမှာတော့ဒါမြို့ဝါပြတ်သွားတာဟိုမြို့ဝါပြတ်တဲ့အခါကျတော့လက်ရှိမိကြီးကတော့အဲ့လိုဟိုတို့နေရာမှာလည်းလနဲ့ချီပြီးပြတ်တာမျိုးတွေရှိပါတယ်ဆိုတော့တာမန်အချိန်ညမှာတော့နှစ်ပတ်မဟုတ်ပါဘူးကျွန်တော်တို့နှစ်နာရီလောက်တော့မှဟိုပြတ်ဖို့ဆိုတာမျိုးကိုကျွန်တော်တို့အင်မတန်ကိုကြုံခဲ့ပါတယ်ဆိုတော့ဟိုကျွန်တော်တို့ကိုယ်တိုင်လည်းဘယ်တော့မှလောက်ဟိုနှစ်နာရီကြာကြာမီးပြတ်ခဲ့လဲဆိုတော့မမှတ်မိပါဘူးဆိုတော့အဓိကကျွန်တော်ပြောချင်တာကတော့အခုလိုဝင်ကြီးတဦးရဲ့အတွက်ချက်ပေါ့လေဒီဝင်ကြီးတဦးရဲ့အတွက်ချက်ဟာဘလောက်ထိအောင်ဟိုအမှန်အကန်ဒီပေါ်မှာအခြေခံပြီးတော့ဒီအခြေအနေမှန်လေးကိုသုံးသပ်ဖို့လိုတယ်လို့ထင်ပါလဲဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုတက်စင်ကြီးသုံးသပ်ပြပါအောင်ခင်ဗျအ
ခုပြောနေဆိုရင်ကအမှန်တကယ်ပြောလို့ဆိုရင်ဒီဖြစ်ရတာစစ်တော်မှာပြောနေကိစ္စစစ်တော်မှာတပိတ်လို့မကြည့်တာဖြစ်ပါလေဆိုတော့ဝင်ကြီးတော်ရဲ့စကားတွေကိုလေစစ်တော်ကိုယ်စားလှယ်တွေကနေပြီးတော့ဒါကိုပြန်ပြီးတော့လေးဆုံးထုတ်ရမယ့်အခြေအနေပါ။အခုကကျွန်တော်တို့ကနေရာလွဲပြီးပြောနေတဲ့အခြေအနေဖြစ်သွားတယ်။ကျွန်တော်ပြောချင်တာကကျွန်တော်တို့45ရာခိုင်နှုန်းသောလူတွေကနေပြီးတော့ဒီလိုဟိုတော့အားလုံးကို55ရာခိုင်နှုန်းလူတွေကိုမျက်ကိုကြည့်ပြီးတော့ကျွန်တော်တို့ကအခွင့်အရေးနဲ့ကျွန်တော်တို့ဖြစ်နေတဲ့ကိစ္စအားလည်းဒါလည်းမှားရင်းနဲ့တိုးဆွမှုပါ။မှားရင်းနဲ့တစ်ချက်မှုပါ။အမှန်ပြောလို့ရှိရင်ကျွန်တော်တို့ကတိုင်းတစ်ပြည်လုံးကကျွန်တော်တို့ကအခွင့်ပေးထားပါတယ်။ကျွန်တော်တို့အရင်ဆုံးကလက်ထက်အရင်ဆုံးကအစိုးရလက်ထက်ဒီကစားလို့ရှိရင်ဒါကျွန်တော်ဒီဘက်အစိုးရလက်ထက်မှာကျွန်တော်အခွင့်ပူပေးရပါတယ်။ဒါအားလုံးကြည့်ပါလေ။ဆိုတော့ကျွန်တော်အခွင့်အရေးပေးထားတယ်ဒီအခွင့်အရေးကိုအစိုးရကိုယ်တိုင်ကဒါ manage လုပ်ရပါတယ်သူက။ဘယ်သက်ဆံကိုပတ်သက်ဘလို့ရှိဒီဘယ်ကဏ္ဍဒီကဏ္ဍတွေမှာဘယ်လိုသုံးရလဲဆိုတာသူကစီစဉ်တွက်ဆရပါတယ်။စီမံခန့်ခွဲရပါတယ်။အဲ့လိုမလုပ်နိုင်မင်းနဲ့အဲ့လိုလုပ်တာကိုလည်းတင်းနေတာမျိုးရှိအောင်မချပြရဲနဲ့။နောက်တစ်ခုကအချို့နေရာတွေမှာမလို့အဖက်နဲ့ပြုတ်တဲ့ကိစ္စတွေမှာလည်းဖြစ်တော်မှာလည်းပြန်ဆွေးနွေးပြီးမရှိတဲ့ပြုတ်နေတာမျိုးမရှိတဲ့အခြေအနေမှာဒီကိစ္စတွေအကုန်လုံးပြည်သူတွေရဲ့ခေါင်းပေါ်ပုံချပြီးပြည်သူချင်းရင်တိုက်ပြီးတဲ့ကိစ္စကလည်းမဖြစ်တဲ့ကိစ္စပါတကယ်လို့ဆိုရင်ဒီကိစ္စဒီလိုဖြစ်လာတဲ့ဟာဖြစ်တော်ကိုယ်စားလှယ်တွေလူလက်ရှိရှိနေတဲ့ဖြစ်တော်အမတ်တွေရဲ့တာဝန်ပါသူတို့ကဒီဆိုးရတာဒီလိုလုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးဖြစ်တော်ကချက်ကင်တယ်လို့ဆိုရပါဒါပြည်သူတွေတာဝန်ပါဘူးပြည်သူတွေကနေရွေးချယ်ထားတဲ့ပြည်သူကိုယ်စားလှယ်တွေတော့မတော်ပါဒီကိစ္စကိုပြည်သူ့ကိုယ်စားလှယ်ကမျက်ကိုကြည့်ပြီးမသိရအောင်ဆောင်ပြီးကျွန်တော်တို့ပြည်သူတွေပေါ်မှာဒီကိစ္စပုံဆက်လာတာလေဒါကအစိုးရနဲ့တက်တော်ဆိုင်မှာရှိနေတဲ့ဒါပုံလင်းနေတာမျိုးရှိတဲ့ချက်ကန်တရက်ဆိုရှိတာပုံပေါ်လင်းပါတယ်ဒါကြောင့်မို့လို့ဒီကိစ္စကိုလွတ်တော်ကိုယ်စားလှယ်ကျွန်တော်ရွေးချယ်ထားတဲ့လွတ်တော်ကိုယ်စားလှယ်ကအလေးနဲ့ထားဒီကိစ္စကိုထုတ်ပြန်နေလို့ထင်ပါတယ်ဒီလိုမလုပ်လို့ရှင်တော့ကျွန်တော်တို့ပြည်သူတွေကြားထဲမှာအရှင်းဆေးဝါးကွဲပြီးတော့ပြဿနာတွေကိုကြည့်လာတာပဲလို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဟိုဒီရပိုင်းအတွင်းလေးမှာပဲပေါ့လေကျွန်တော်ရှင်ပြီးခဲ့တဲ့ ရက်ပိုင်းလေးအတွင်းမှာပဲဒီဒေါက်တာထွန်းနိုင်ကနေဘဲပေါ့လေဒီရုပ်မြင့်သံကြားတစ်ခုဒီတိစုံနည်းနည်းငန်းအတွင်းမှာပေါ့ဆိုတော့အခုလိုမီတာကနေဟိုဟိုတက်လိုက်ရတဲ့ကိစ္စอ่ะပေါ့လေဒါလူတွေကဟိုးလုံးဝအတိုင်းဟိုအယိုးဆွဲနေတာပေါ့ဆိုတော့ socialist ခေတ်တုန်းကတော့ဟိုနိုင်ငံတော်ကပဲဟိုအကုန်ကြထံပြီးတော့လုပ်နေတယ်ဆိုတဲ့အနေထားနဲ့အယိုးဆွဲနေတာကြောင့်ပေါ့လေအခုလိုမျိုးမီတာကနေတိုးကောက်တဲ့ကိစ္စဟာဟိုတိုးကောက်တာနဲ့ပတ်သက်ပြီးတော့သူတို့တွေကသိပြီးတော့သဘောထားဟိုမကြည်လင်ဘူးဆိုတဲ့ပုံစံမျိုးပြောသွားတာမျိုးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်ဆိုတဲ့အခါကျတော့ဒီလိုကိစ္စတွေကဒီလိုတာဝန်ရှိတဲ့ဝန်ကြီးတယောက်အနေနဲ့ပေါ့လေဟိုဟိုခုနလိုပဲထပ်ပြီးတော့ပြောရရင်တော့ဝန်ကြီးဌာနရဲ့ဒီဝန်ဆောင်မှုဘိုင်းကိုအဓိကထားပြီးတော့ဒါသူတို့အနေနဲ့ခုနလိုပေါ့ကိုခေါ်လာရင်လည်းပဲခုနဆွေးနွေးသွားပါတယ်ဒါဟိုသူတက်ဆက်ပေးရတဲ့ဟာတော့ဟိုတိတ်ပြီးတော့အဓိကမကြောက်ဘူးဒါပေမဲ့လည်းဝန်ဆောင်မှုအပြည့်အဝရကြင်နေဆိုတာမျိုးပြောတော့ပါတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးတက်ဆိုင်ရာဝန်ကြီးဌာနဝန်ကြီးတွေအနေနဲ့ခုနလိုပေါ့လေဟိုကြီးကြီးနဲ့အပြည့်အဝလုပ်ရတဲ့အခါမှာကိုယ့်ရဲ့ဝန်ဆောင်မှုအကြောင်းနားလည်ဖို့ဟာဘယ်လောက်ထိအောင်အရင်ကြီးရလို့ထင်ပါလဲဆက်မတော်ရင်ကိုတင်ဆွေးနွေးပြပါခင်ဗျာ
ဆိုရင်တော့ကျမတို့ဒီရက်သားဆိုရလက်ချက်မှာဝင်းအများစုကဒါဒီ politician တွေမဟုတ်ကြဘူးလေမဟုတ်ဘဲနဲ့ဒီဘက်ကအရက်ဘက်ကလာတဲ့ပေါ့နော်ဟိုပညာရှင်လည်းမဟုတ်စီးပွားရေးလုပ်ငန်းရှင်လည်းမဟုတ်ပေါ့နော်အဲ့ဒါမျိုးပေါ့နော်ကြားပေါ့ကြားလူမျိုးတွေဖြစ်လာတဲ့အခါကျတော့သူတို့တော်တော်များများကဂျီတူလူတို့နဲ့မနှိမ့်ကြကြဘူးပေါ့နော်တကယ်အထူးသဖြင့်အခြေခံဂျီတူလူတို့နဲ့မနှိမ့်ကြတော့အခြေခံလူတိုင်းစားလဲဝေးတဲ့အခါကျတော့သူတို့ဆုံးဖြတ်ချက်တွေသူတို့ပြောဆိုချက်တွေဟာဟိုကဘာကျော်ဟာတာတွေလို့တစ်ခါပြန်ထင်ဖြစ်လာပေါ့နော်ခုနကဒုဝင်ကြီးပြောတဲ့ခုနကဖွင့်ကြတဲ့ဟာမျိုးလို့ပေါ့နော်အဲ့တော့ဟိုတမကတော့လေဒီနိုင်ငံတိုင်းမှာပေါ့နော်ဒီဝင်ကြီးတွေကိုခန့်နေနေရမှာပေါ့နော်တခြားနိုင်ငံတွေမှာဘယ်လိုခန့်လဲဆိုတော့ကျွန်တော်ကပြန်ပြီးတော့၄ဆီစီနေပေါ့နော်ဘယ်လိုလူမျိုးတွေဝင်ကြီးဖြစ်လဲပေါ့နော်အဲ့တော့အဲ့ဒါကိုပြန်ပြီးတော့အစိုးရအနေနဲ့ပြန်စဉ်းစားတင်တယ်ဒါပေမဲ့အခုကတော့တော်တော်နောက်ကျနေပြီပေါ့နော
်ဟုတ်ကဲ့ပါဆိုတော့အခုလိုမျိုးပေါ့လေဒီမီတာကတိုးကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တချို့တွေကလည်းမတက်ကြဘူးတချို့တွေကလည်းပဲအဲဟိုခုနလိုပေါ့ဒီအစိုးရဘက်ကဝန်ဆောင်မှုအပြည့်အဝလိုချင်ပါတယ်ဒါပေမဲ့လည်းပဲတချို့တွေကြတော့လေမီတာကကောက်တဲ့နေရာမှာဘယ်လိုပုံစံမျိုးနဲ့ကောက်လဲဆိုတာကိုအကြံပေးတဲ့သူတွေလည်းရှိပါတယ်ဒီကြံကြီးမျိုးကဥကျော်နဲ့ပေးပို့ထားတဲ့အတန်ဖိုင်ကိုဖွင့်ပြပါရစေခင်ဗျာ
စက်စစ်မီတာကဒီဈေးတက်ပြန်တာသဘာဝကျဘူးလို့ဈေးလဲခစ်စနစ်နဲ့လျော်နေတာမို့မမှားပေမဲ့တက်ယူပုံတက်ယူနေကတော့မှားရင်းနေပါတယ်မားခဲ့တာကတော့ကုန်စင်းလုံးတက်တယ်လို့တဖြည်းဖြည်းတရင်ရင်တက်ရင်လူတွေခံလာနိုင်ပေမဲ့ခုလိုတရားရကြရင်လုံးတက်ပုံတက်နေကြတော့မှားရင်းနေပါတယ်အမှန်ကတော့ရင်းစိုးအဆက်ဆက်ကလေးကတစ်နှစ်ကို100ရာခိုင်နှုန်းလောက်ပုံမှန်တက်လာခဲ့ရမယ်ဆိုရင်အခုကောက်တဲ့နှုန်းနဲ့မလဲရရှိမှာဖြစ်တဲ့ပြင်ပြည်သူလူထုအပေါ်လဲဝင်တော့ဘုံမဖြစ်ပွားနိုင်ပါဘူးအစိုးရကလည်းစိုက်ထုတ်ချခံစရာမရှိတော့ယခုတည်းပြည်စစ်ကဏ္ဍမှာပုံပြီးရင်းနှီးပြုံနာနိုင်ခဲ့မှာပါရှေ့တကြားသားကို400လောက်ချိန်လုံးနဲ့ပေးခဲ့ရတဲ့တရယူနစ်ပြ60နဲ့မီတာထိမ့်ထိမ့်ဆော့ဆော့ကငွေတစ်ချက်ဟာကုတက်ယူနှုံတဲ့၅ဒါမှ၁၀ဒါအထိအပိုပေးရတာဖြစ်ပါတယ်။အခုလက်ရှိအချိန်မှာကုန်စင်းလုံးနဲ့အရာရာဖက်ဖက်ကကမောက်ကမမဖြစ်အောင်ထိမ့်သိမ်းကျင်နေဆိုရင်ယခုတက်ယူနှုံကိုပဲယခုဒီချိန်မှာ50ရာခိုင်နှုံတက်ပြီး2020ရွေးကောက်ပွဲအပြီးမှာ50ရာခိုင်နှုံတက်ရင်တိတ်မတိတာတဲ့အပြောင်းအလဲဖြစ်သွားနိုင်မှာပါ။ရှေ့လျှောက်ပြီးလည်းတစ်နှစ်ကို100ရာခိုင်နှုံနဲ့သာမတိမတာတိုးပြီးကောက်တင်ပါလေဗျာ
။ဒါကတော့မီတာကားတွေကိုဟိုဘယ်လိုမျိုးတိုးပြီးတော့ကောက်မယ်ဆိုလို့ရှိရင်အားလုံးအတွက်အဆင်ပြေနေမယ်ဆိုတဲ့နီးလန်တလန်ကိုအကြံပေးတာပါဆိုတော့ဒါဟိုတော့ဆိုရင်လည်းပဲဟိုဒေါန်ဆန်းစုကြည်ကပြောပြပါတယ်ဒါအခုလိုမျိုးဒီမီတာကားတွေတိုးကောက်မယ်ကိစ္စတွေပါရာလူတို့နဲ့ဟိုသဘောထားကိုရယူသိနေလူတို့နဲ့တိုင်ပင်ဆွေးနွေးပြီးတော့မှဒါအလုပ်တင်နေဆိုတာမျိုးပေါ့လေဆိုတော့ဟိုအာနာရှင်ဆန်ဆန်ပေါ့ကိုလို့ချင်လို့လုပ်လို့မရဘူးဆိုပြီးတော့ဟိုတော့ဒီ2023လောက်တုန်းကတော့ပြောခဲ့ပြီးပါတယ်ဒါမှလည်းအခုကြတော့ဒီလက်ရှိနဲ့စွန့်ရင်ဝန်ကြီးဌာနရဲ့ကြီးညာချက်မှာတော့ဒါသက်ဆိုင်ရာအဖွဲ့အစည်းတွေအတိုင်းအဝိုင်းတွေညှိနှိုင်းဆွေးနွေးပြီးတော့လုပ်တယ်ဆိုတာမျိုးအဲကြီးညာထားပါတယ်ဒါပေမဲ့လည်းပဲတော်တော်များများလေးရှိရအတန်ထွက်လာတာတော့ဒါဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှဟိုညှိနှိုင်းတိုင်ပင်တာမျိုးမသိရဘူးဆိုပြီးတော့လည်းပြောပါတယ်ဆိုတော့ကိုတက်စီဆိုတော့ဒီလိုပေါ့လေဒီအစိုးရအနေနဲ့အခုလိုပုံစံမျိုးစောင့်ရက်သွားတာနဲ့ပတ်သက်ပြီးတော့ပေါ့လေဒီလူလူနဲ့ညှိနှိုင်းပြီးတော့ဆက်ဆက်ပြီးတော့လုပ်ဖို့ကိစ္စဟာဘယ်လောက်ထိအောင်အရေးကြီးရလို့ထင်ပါလဲကိုသက်စင်ဖြစ်ပြီးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အဓိကအားဖြင့်လူလူနဲ့ပတ်သက်တဲ့လူလူနဲ့အဓိကပတ်သက်တဲ့ဆက်ဆက်လူကိစ္စဆိုတာဒုတိယနဲ့တတိယလုံးနဲ့ပတ်သက်တဲ့ကိစ္စလူကိစ္စမျိုးမှာဒါရင်ပတ်သက်တဲ့လူလူအဓိက
ဟိုဥဒ္ဒတော်မှာပါအဓိကအချင်းတော့အကြောင်းကြားနဲ့အတိပေးရမယ်ပြီးရင်လူလူရဲ့သဘောထားမျိုးကိုပြန်ခေါ်ယူပါမယ်။အဲ့လိုမျိုးပဲဒီနေ့ရန်ကုန်ဒီသာကြီးအစိုးရဝန်ကြီးချုပ်သူမင်းကြီးတို့ဆိုမျိုးပေါ့။ဒါသူတို့ဒီဟိုတက်ဆက်ဒီဟိုတုံ့နှင်းကြီးတွေကနေပြီးတော့သူတို့ပြောတဲ့တက်ဆက်ကြီးတဲ့ခါကျတော့သူတို့တွေကနေပြီးတော့တက်ဆက်ကြီးတို့ဒီပေါ်နေနေဝယ်ထားရတယ်အဲဟိုလေဒီစရီဝယ်ရတယ်ပြီးတော့စောင်းသားကြီးပေါ်ရလောမလီ
ဟုတ်ကဲ့အချင်းချင်းပြောပါဦ
းဟုတ်ကဲ့ကုန်ကြစိတ်ကဟိုအဲ့လိုမျိုးပြောတဲ့ဟာကိုအဲ့ဒီခုရဲ့ကိုကြည့်ပြီးတော့ဒီလုံးဝရှင်တခုအနည်းဆုံးရဲ့သဘောထားကိုကြည့်ပြီးတော့ဒီလိုမျိုးပြန်ပြင်ကြောင်းလဲဆိုတာဟာဒါမဖြစ်တဲ့ကိစ္စပါအမှန်လို့ကြည့်ရမှာပြည်သူလူထုအများစုရဲ့သဘောထားကိုကြည့်ရမှာအဲ့ဒီပြည်သူလူထုအများစုကလည်းတင်းရောက်တဲ့ယူပေါက်ကန်ကုလူတွေနဲ့အနည်းဆုံးအချင်းတော့သွတ်တော်တွေမှာဆွေးနွေးပြီးတော့မှသာပြင်ဒီလိုဆောက်ကိုလုပ်ပြန်ပါလေအဲ့လိုမဟုတ်ခင်းနဲ့ကိုယ့်သဘောနဲ့ကိုဟိုနိစ္စအတိုင်းဝန်လုံးဆက်တူနဲ့ဟိုဘောတူမျိုးယူပြီးတော့ပြည်သူ့အထိမပြေပြေထုတ်ပြန်ဟာတော့ဒါအနာရှင်စနစ်ပဲလို့ပြောမှာအနာရှင်စနစ်ပဲပြောမှာပါဟု
တ်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုတက်ကြီးကျေးဇူးပါခင်ဗျာကျွန်တော်တရရဲ့နေတိုင်းရှင်းနေပွဲအချင်းပြေးသွားပြီမို့အစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြရစီခင်ဗျာပါဝင်ခဲ့တဲ့ဒီအားလုံးကိုရှင်းပြချင်ပါခင်ဗျာ